Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့စီစဉ်တွေတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါဣရွေးနိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လဲသိမ်းယူဖို့ဒီထိုးစစ်ဆင်နေတာမှာမိုဆူးမြို့အပြင်ဘက်ကခြေရွာတချို့ကိုပြန်လဲသိမ်းပိုက်ထားနိုင်ပြီလို့အီရတ်တပ်ဖွဲ့တွေနဲ့ခလနက်ကိုင်တပ်ဖွဲ့တွေကပြောပါရယ်တခါအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နေဝင်ဒရာမိုရီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူးဇူးပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
ကောင်းပါပါရှင်ရခိုင်ပြည်နယ်ကတဆင်မွန်ပြည်နယ်ထဲကိုတရားမဝင်ခိုးဝင်လာသူလို့ယူဆရသူလူအချို့ကိုတာဝန်ရှိသူတွေဖမ်းမိထားပါရယ်
သူကားနဲ့ပေါ်လာခဲ့တယ်ကြာလိုက်ထွက်တာနဲ့ပေါ့သူခေါ်လာခဲ့တယ်ပေါ့မလေးဒီသူပို့ပြပဲဆိုတဲ့ပရင်းလို့လောက်တာသူရဲ့စီ
ရမော်လမြိုင်မြို့ရဲတပ်ဖွဲ့မူယုံကရဲမှုအောင်မြင်ပါရှင်ပြေဆုံးတော့မကြခင်ကြားမှာပါဒါအပြင်ရခိုင်ပြည်နယ်ရင်းလုံချုံရင်နောက်ဆုံးအခြေအနေအတူစကိုင်းတိုင်းထဲမှာဖန်စီခံတစ်ချောတဲ့အလုပ်သမားတွေရုံထုတ်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အီရတ်နိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေနဲ့ခတ်လက်နက်ကိုင်တပ်ဖွဲ့တွေထိုးစစ်ဆင်နေကြတာနဲ့အမျှမိုဆူးမြို့အပြင်ဘက်ကခြေရွာတချို့ကိုပြန်လည်သိမ်းယူထားနိုင်ပြီလို့သူတို့ကပြောပါရယ်အမေရိကန်ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းအကူအပြင်ဆူနီမျိုးနွယ်စုတပ်ဖွဲ့တွေရောရှီယာပြည်သူစစ်တပ်ဖွဲ့တွေကပါဝင်ပြီးဒီကနေ့ဒုတိယမြောက်နေ့ဆက်လက်ထိုးစစ်ဆင်နေကြတာပါအခုချိန်ထိကတော့မြို့အပြင်မှာပဲတိုက်ပွဲတွေဆက်ဖြစ်နေပါရယ်ပထမနေ့မှာကိုပဲမြို့ရဲ့ဒီနယ်နိမိတ်စတူယန်ကီလိုမီတာ200လောက်ကိုတည်ယူနိုင်ခဲ့တယ်လို့ Cut Data အကြီးအကဲမဆွတ်ဘာဇာနီကပြောပါရယ်စစ်သူကြွားတွေလက်ထဲကနေမိုဆူးမြို့လွတ်မြောက်ရမယ်လို့လည်းသူကပြောပါရယ်မိုဆူးမြို့ကိုစီးပြားနိုင်ငံအလက်ပေါ်မြို့ကျုံရတဲ့အခြေအနေမျိုးမဖြစ်ရအောင်သူတို့တပ်ဖွဲ့တွေကအကောင်းဆုံးစ조사နေတယ်လို့လည်းဘာဇာနီကပြောပါရယ်အခုစစ်စင်ရေးဟာအီရတ်နိုင်ငံထဲကနေအမေရိကန်တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့အပြီး9နှစ်အကြာမှာအကြီးကျယ်ဆုံးပြုလုပ်တဲ့စစ်စင်ရေးဖြစ်တယ်လို့ဒေသအတွင်းမှာဒီထောင်နဲ့ချီတဲ့ရဲသားပြည်သူတွေရဲ့လုံခြုံရေးထိခိုက်လာနိုင်တဲ့ဆိုတဲ့အပေါ်မှာလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။အခုထိုးစစ်ဆင်မှုတွေကြောင့်ဒုက္ခသည်စခန်းတွေထဲမှာနေရာမဆန့်တော့တဲ့အထိအရဲသားတွေအလုံးရင်းနဲ့ထွက်ပြေးလာနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေကလည်းသတိပေးနေကြပါရဲ့ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့အပေါ်စီးရီးယားသမ္မတဘရှောက်အာဆက်ရဲ့တပ်ဖွဲ့နဲ့ရုရှားလေယာဉ်တွေရဲ့ဗုံးကျဲတိုက်ခတ်မှုတွေကိုရပ်လိုက်ပြီးလို့ရုရှားကပြောလိုက်ပါတယ်။ဂျာဘရီနေမှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တွေမစတင်ပြီးအခုလိုကြိုတင်ရပ်ဆဲလိုက်တာပါ။ဗုံးကျဲတိုက်ခတ်မှုတွေကိုဒေသစံတော်ချုပ်မနက်စံတိုင်းမှာရပ်ဆဲမှာဖြစ်တယ်လို့ရုရှားကာကွယ်ဝင်ကြီးဆာဂေးရှွိုင်ဂူကရုပ်မြင်သံကြားကနေဒီကနေ့ပြောလိုက်တာပါတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမြို့ကနေဒဏ်ရာရသူတွေဖျားနာနေသူတွေဒီအရက်သားတွေနဲ့မြို့ကိုစွန့်ခွာခြင်းနဲ့တပုံတွေအလုံးထွက်ခွာနိုင်ရေးစာသာပရင်းနေမှာပြစ်ခတ်တိုက်ခတ်မှုတွေကိုရက်ဆက်ထားမှာပါမနေ့ရှင်းနာကြီးကနေညနေ၄နာရီတွင်တိုက်ပွဲတွေရက်ထားတဲ့အခါမှာလမ်းကြောင်းနှစ်ခုကနေထွက်ခွာလာနိုင်ကြောင်းရုရှားဒုတိယဗိုလ်ချုပ်ကြီးဆာဂေးရူစ်ကွိုင်ကပြောပါတယ်ရုရှားနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေရဲ့အလက်ပိုမျိုးပေါ်ဘုံကျဲတိုက်ခိုက်မှုတွေအပေါ်ဒါဟာကြမ်းတမ်းရဆက်တဲ့လုပ်ရည်တွေဖြစ်တယ်လို့အမေရိကန်နဲ့ဥရောပနိုင်ငံတချို့ကဆွဆွဲထားပေမဲ့ရုရှားဘက်ကတော့ဒီကိစ္စပေါ်ငြင်းဆန်ထားပါတယ်ဒီတော့တွင်မှာပဲမနေ့ကတနင်္လာနေ့မှာတော့အလက်ပိုဒေသမြောက်ပိုင်းကတပုံတွေထိမ့်ချုပ်ထားတဲ့ရွာကိုဘုံကျဲတိုက်ခိုက်တာကြောင့်လူ23ဦးထဲမှနေသေဆုံးသွားပါတယ်ခင်ဗျာ
အမေရိကန်ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကအမျိုးသမီးတွေကိုသူလှုပ်ချင်တယ်လို့လှုပ်လို့ရတယ်လို့ဆိုပြီးရုပ်သံအစီအစဉ်တင်ဆက်သူတူအုပ်ကိုကြွားဝါပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းဝေဖန်ရှုံချနေကြတာတွေကိုစနီးဖြစ်သူမလာနီယာထရမ့်ကကာကွယ်ပြောဆိုနေပါတယ်2005ခုနှစ်ကဗီဒီယိုဖိုင်ထဲမှာသူ့ရဲ့ခင်ပွန်းထရမ့်ကိုညစ်ညမ်းတဲ့စကားတွေမပြောပြောအောင်အရင်က SS Hollywood အစီအစဉ်ကိုတင်ဆက်ခဲ့သူ Bill Bush ကလှုပ်ခဲ့တာလို့ဒီတနင်္လာနေ့ညကထုတ်လွှင့်တဲ့ CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာမလာနီယာထရမ့်ကပြောသွားပါတယ်သူမရဲ့ခေဘုတ်ဟာဂုံတိတ်ကရှိတဲ့သူတယောက်ဂျင်နာသနာတက်ပြီးအမျိုးသမီးတွေကိုတလေးတစားဆက်ဆံတက်သူဖြစ်တယ်လို့သူကပြောပါရယ်2005ခုနှစ်ကဗီဒီယိုဖိုင်ထွက်လာတဲ့အထက်မှာတော့ထရမ့်ကမဖွဲမရစကလုံးတွေကိုတုံးပြီးအိမ်အောင်ရှင်အမျိုးသမီးတယောက်ကိုနန်းဆိုင်ထိတွေ့ကင်တွေတာတွေလုပ်ခဲ့တဲ့အကြောင်းကိုပြောဆိုထားတာပါဒီဗီဒီယိုဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့ထရမ့်ကတဟာရင်းနှီးတဲ့သူတွေအချင်းချင်းကြားတီးတိုးပြောဆိုတဲ့စကားမျိုးတွေဖြစ်တယ်လို့ဆိုပြီးတော့သူပြောခဲ့တဲ့အပေါ်မှာလည်းလူသိရှင်ကြားပြန်ပြီးတော့တောင်းပန်ခဲ့ပါတယ်အဲ့လိုတောင်းပန်တာကိုသူမကလည်းလက်ခံတယ်လို့မယ်လနီယာထရမ့်က CNN သတင်းဌာနကိုပြောပါတယ်ဒီမိုကရက်ဖက်ရင်းတဲ့သတင်းမီဒီယာတွေကဒီဗီဒီယိုဖိုင်ကိုအသုံးချပြီးတော့သူမရဲ့ခင်ပွန်းဂုံတိတ်ခါကိုထိခိုက်အောင်လုပ်နေတယ်လို့လည်းဆိုပါတယ် သူမခင်ပွန်းပြောသလိုပဲသတင်းမီဒီယာတွေဟာမစ္စစ်ကလင်တန်ဘက်လိုက်ပြီးမယိုးမသားလုပ်ပြီးတော့ရွေးကောက်ပွဲကိုမှတ်သမအောင်လုပ်နေတယ်လို့လည်းမလန်နီယာထရမ့်ကပြောဆိုသွားပါတယ်ရှင်
အာဖဂန်နစ္စတန်ကစစ်ပွဲတွေကိုအဆုံးသတ်ဖို့ရည်ညင်းငယ်ဆွေးနွေးပွဲတွေပြန်စတင်နိုင်ဖို့အာဖဂန်စစ်မြင့်အစိုးရအရာရှိတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကြားအခုရက်ပိုင်းတွေအတွင်းနှစ်ကြိမ်လျှို့ဝှက်တွေ့ဆုံခဲ့ပါတယ်။တာလီဘန်နိုင်ငံရေးဆိုင်ရာဆက်ဆက်ဆွေးနွေးသူတွေအခြေစိုက်ရာကထားနိုင်ငံမြို့တော်ဒိုဟာမှာတွေ့ဆုံခဲ့တာလို့ကဗူးမှရှိတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအတွင်းကအမည်မဖော်လိုသူတို့က VOA ကိုအတည်ပြုပြောဆိုရတယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့မပြောပါဘူး။နှစ်ဖက်တွေ့ဆုံမှုနဲ့ပတ်သက်ပြီးဒီကနေ့ထုတ်The Guardian သတင်းစာမှာသာဖော်ပြထားတာပါစက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းအာဖဂန်ထောက်လိုင်းရေးအကြီးအကဲမိုဟာမက်မန်ဆူမ်စတန်ဇိုင်နဲ့တည်ဆုံသွားပြီဖြစ်တဲ့တာလီဘန်ခေါင်းဆောင်ဟာမူလာအိုမာရဲ့ညီကိုတော်ဆက်သူမူလာအဗ်ဒူမနန်အခွန်းတို့မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတာဖြစ်ကြောင်းသတင်းစာမှာဖော်ပြထားပါတယ်ဒီအစည်းအဝေးကိုအမေရိကန်သံတမန်တဦးတက်ရောက်ခဲ့တယ်လို့အမည်မဖော်လိုတဲ့တာလီဘန်ထိပ်တန်းအဖွဲ့ဝင်တဦးကပြောဆိုကြောင်းသတင်းစာမှာကိုးကားဖော်ပြထားပေမဲ့အမေရိကန်အစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုရမှာမရှိပါဘူးအာဖဂန်အစိုးရနဲ့တာလီဘန်ကြားအကြုံညီနိုင်ရေးဆွေးနွေးပွဲတွေကို2015ခုနှစ်ဇူလိုင်လအတွင်းပါကစ္စတန်မှာကျင်းပခဲ့တာမှာအမေရိကန်တရုတ်နဲ့ပါကစ္စတန်အစိုးရကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ဒါပေမဲ့လည်းတာလီဘန်ခေါင်းဆောင်မူလာအိုမာတည်ဆုံသွားတာနှစ်နှစ်လောက်ရှိပြီဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှတော့ဒီဆွေးနွေးပွဲအစီအစဉ်တွေရပ်ဆိုင်းသွားပါတယ်ခင်ဗျာ
ယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်နိုင်ငံကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အိန္ဒိယနိုင်ငံ New Delhi မြို့တော်ကိုဒီနေ့လာနေကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နေဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြေဆွပါရယ်။နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကသတင်းတောက်တွေကိုအခုလိုပြောသွားပါရယ်။
And I look forward to better relations between our two countries because every time I come back to India I realize how close we are.
ကျမတို့နိုင်ငံအကြာပို့ပြီးကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ဖို့ကျမမျှော်လင့်ပါတယ်။အိန္ဒိယနိုင်ငံကိုကျမရောက်လာတဲ့အချိန်တိုင်းမှာကျမတို့နိုင်ငံအကြာဆက်ဆံရေးဘလောက်နှီးဆက်တယ်။ကျမတို့ရဲ့ချစ်ချင်ရင်းနှီးမှုဟာအချိန်ကာလနဲ့အခြေအနေတွေရဲ့ဆန်းသတ်မှုကိုကြံ့ကြံ့ခံရပ်တည်နိုင်မယ်ဆိုတဲ့အပေါ်ဘလောက်တောင်ကျမယုံကြည်တယ်ဆိုတာကိုကျမနားလည်လာလို့ပါပဲလို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာ New Delhi မြို့တော်မှာအိန္ဒိယသမ္မတပရာနတ်မူခါဂျီနဲ့တွေ့ဆုံသလိုအတိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံပါတယ်။ပေါ်ထူးနေကြရင်တော့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့ဒေါအောင်ဆန်းစုကြည်တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကုံသွေးရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံအကြားပြန်ပြင်းပြဲဆွေးနွေးကဏ္ဍလမ်းနဲ့တရာဆောက်လုပ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နေသလိုမိုင်ပေါင်း990ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ကိုပို့ပြီးတော့စနစ်ကျစီမံခန့်ခွဲနိုင်ဖို့လည်းမျှော်လင့်ထားကြပါတယ်။ကိုဝါမြို့မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံတော်ခီးစင်အနေနဲ့ New Delhi မြို့တော်မှာရောက်ရှိနေတာဖြစ်ပါရရှင်
။လျှက်စစ်ပစ္စည်းထုတ်လို့ရမှာအဓိကကြားတဲ့အပိုင်းကပါဝင်တဲ့တံပြူကိုမြန်မာနိုင်ငံဝဒေတာကထွက်ရှိနေပြီးလွန်ခဲ့တဲ့၄နှစ်အတွင်း10ဆလောက်တိုးထုတ်လာတာကြောင့်ကမ္ဘာဈေးကွက်မှာတော့ဈေးချဆင်းသွားပါတယ်။လွန်ခဲ့တဲ့နှစ်အတွင်းကဆိုရင်လေတရုတ်နိုင်ငံကိုတင်ပို့တဲ့တံပြူအားလုံးဟာမြန်မာနိုင်ငံကဖြစ်ပြီးတော့တန်ချိန်3,300လောက်တင်ပို့ခဲ့တာပါ။ဒါပေမဲ့လည်းမကြာခင်မှာပဲတံပြူထုတ်လုပ်မှုချဆင်းလာတော့မှဖြစ်ကြောင်းဒီတံပြူ2.4 ရေလုပ်ငန်းအရာရှိတွေကပြောပါတယ်။မိုင်းလုပ်ငန်းချဆင်းသွားမယ်ဆိုရင်ဝဒေတာအတွက်ဝင်ငွေညွန်နေလာမှဖြစ်ပြီးဒေတာဖွံ့ဖြိုးရေးအတွက်ဝင်ငွေလိုအပ်တာကြောင့်ဒီအခြေအနေပေါ်ဆိုရင်လည်းလို့လဲဆိုပါရယ်ကန့်သက်နေမည့်အဖြစ်တင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့ဝဒေတာတွင်မှနောက်ထပ်တယံဇာတရှာဖွေလုပ်ငန်းတွေကိုစနစ်တကျနဲ့မဆောင်ရွက်နိုင်ဘူးဆိုရင်ကမ္ဘာဈေးကွက်ထဲမှာဒီတံပြူလိုအပ်ချက်ကိုဖြည့်ဆည်းဖို့အခက်အခဲတွေရင်ဆိုင်ရနိုင်ပါတယ်ခင်ဗျာ
ထိုင်းပြည်ရင်ဘူမိဘောအဗ်ဒူရာဒက်နဲ့ရွာဆန်သွားတာကြောင့်ထိနေဆက်ခံမှုကိစ္စမဆောင်ရွက်ခင်မှာဘယင်မင်းမြတ်အတွက်15ရက်ကြာဝန်ထဲချင်းအထိမ်းမဲ့တတ်မှတ်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကဒီကနေ့ပြောဆိုလိုက်ပါတယ
်ก็ขอทุกคนนะครับทั้งในประเทศและต่างประเทศอย่าได้มีความกังวลใดๆหรือสงสัยใดๆ
ထိနေဆက်ခံမဲ့ကိစ္စနဲ့ပတ်သက်လို့ဖွဲ့စည်းပုံနဲ့အညီဆောင်ရွက်မှာဖြစ်လို့ပြည်တွင်းပြည်ပကထိုင်းနိုင်ငံသူနိုင်ငံသားတွေဒီအတွက်စိုးရိမ်စရာမရှိပါဘူးလို့ဝန်ကြီးချုပ်ပရန်ယွတ်ကချန်အိုချာကဆိုရဝင်ကြီးတွေရဲ့ဒီအစည်းအဝေးတစ်ခုအပြီးမှာသတင်းတောက်တွေကိုပြောသွားတာပါ။ဝန်ထဲချင်းအထိမ်းမဲ့15ရက်ကျော်လွန်ပြီးတဲ့အခါဖွဲ့စည်းပုံအပိုင်23ပါပြဋ္ဌာန်းချက်နဲ့အညီထိနှက်ဆက်ခံတဲ့ကိစ္စကိုဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါရယ်။ထိုင်းပြည်ရင်ဘူမိဘောဟာအောက်တိုဘာလ23ရက်နေ့ကတက်တော် 88 နှစ်အရွယ်မှာနှက်ရွာဆန်သွားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကုံသတင်းပတ်တုန်းကတော့ဒီဝန်ကြီးချုပ်ပရာယုတ်က ပြည်မင်းမြတ်ရဲ့ရုပ်ကလပ်မိချပြီးတာနဲ့တားတော်အင်ချီစံမင်းသားဗာချီလာလောင်ကောင်းနှမ်းတက်ပွဲလုပ်သွားမှာဖြစ်ပြီးတော့အဲ့ဒီနောက်ဝန်ထမ်းချင်းအထိမ်းမဲ့တနစ်တာတတ်မှတ်သွားမယ့်အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့အင်ချီစံမင်းသားအနေနဲ့တရားဝင်နှမ်းတက်ပွဲမတိုင်ခင်မှာလဲထိနှက်ရရဆက်ခံခွင့်ရထားတာဖြစ်ပါရဲ့ရှင်။
တိုင်ဖုန်းမုန်နဲ့ဆရီကာကြောင့်တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်မှာဒီကနေ့မြေပြုံမှုတွေဖြစ်ပွားပြီးနိုင်ငံအလဲပိုင်းမှာလည်းမိုးအကြီးကျယ်ရွာသွန်းမှုကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးတော့လူပေါင်း32ဦးထက်တဦးအထိသေဆုံးပါတယ်။အခုခါမှာ BNNC ဦးတည်သွားနေတဲ့မုန်တိုင်းဟာတနာယီကို103မိုင်နှုန်းနဲ့လေတိုက်ခတ်နေပြီးတော့လေပြင်းအားတနာယီ124မိုင်နှုန်းအထိတိုက်ခတ်တယ်လို့ဆိုပါတယ်။ဒေသစံတော်ချိန်ဒီကနေ့မနက်10နာရီလောက်မှာမြေပြုတ်ခဲ့တယ်လို့ဟိုင်နန်ပြည်နယ် Warning မြို့မိုးလေဝသဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားကြောင်းနိုင်ငံပိုင်စင်ဝါသတင်းဌာနကဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံကတချင်းဆိုတဲ့ငှက်နာမည်ပေးထားတဲ့ဆရီကာမုန်တိုင်းဟာတနင်္ဂနွေနေ့ကဖိလစ်ပိုင်မြောက်ပိုင်းမှာတိုက်ခတ်ခဲ့တာကြောင်းလူ2ဦးသေဆုံးပြီးတော့လူပေါင်း3သိန်းခွဲလောက်ပြောင်းရွှေ့နေထိုင်ခဲ့ရပါတယ်ခင်ဗျာ
။
ငါနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမခင်ပြွထွင်းနဲ့ကိုအောင်အောင်တို့ကပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတဲ့တွင်ဆောင်းမတွေကိုစတိုက်တင်ပြပေးသွားပါမယ်။ရှစ်ခိုင်ပြည်နယ်မောင်းတော်ဒေသအကြံဖက်တိုက်ခိုက်မှုတွင်နှစ်ပတ်အတွင်းရောက်လာပြီးဖြစ်ပေမလို့အကြံဖက်တိုက်ခိုက်သူတွေရာယူသွားခဲ့တဲ့ရဲတပ်ဖွဲ့ပိုင်းလက်နက်တွေတော့ပြန်မရသေးပါဘူး။ဒီကနေ့ရခိုင်ပြည်နယ်မောင်းတော်ဒေသတလျှောက်တိုက်ခိုက်မှုတွင်တွေမရသေးပေမလဲဒေသခံတွေကြမှာတော့လုံခြုံရေးစိုးရိမ်စိတ်ရှိနေဆဲဖြစ်တယ်လို့မောင်းတော်မျိုးပေါ်မှာလည်းအခြေအနေပုံမှန်မဖြစ်သေးပါဘူး။ရခိုင်ပြည်နယ်နောက်ဆုံးအခြေအနေကိုမတ်သိငင်ထိုက်ကစူးစီးတင်ပြထားပါတယ်။
ဟုတ်ကဲ့ပါရှင်။နေသားဆောင်ရဲတပ်ဖွဲ့စခန်း3ခုတိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာတော့ဒီကနေ့အခြေအနေတည်ငြိမ်မှုရှိနေပေမဲ့လည်းပုံမှန်ပြန်မဖြစ်သေးပါဘူး။မောင်တော်မြို့နယ်ရဲမှူးဦးအောင်စောကမြို့ပေါ်အခြေအနေကိုအခုလိုပြောပါတယ
်။မောင်တော်မြို့ပေါ်မှာတော့ဘာမှမရှိဘူးခင်ဗျာ။အားလုံးတည်ငြိမ်ပါပဲ။အေးစီစီ။သူတို့အဲ့ဒီဘင်္ဂလီလူမျိုးတွေလည်းမနေ့ပိုင်းဘာခေါ်မလဲဆိုတော့ဟိုဈေးဆိုင်ဖွင့်နေအရောင်းကြရလို့ရတယ်။တက်ဆိုင်ရမြို့နယ်တွေကလည်းအနာရှိဟိုအနာပိုင်ဖွဲ့တွေကလည်းသူဖွင့်နေပြီးတော့ရောင်းချဖို့ပြောထားတယ်လေအဲအဲ့ဒီတွေ့သူတို့ရောင်းချတာပေါ့နော်နင်းနေဟိုဟာပေါ့မနေ့ပိုင်းတော့နင်းနေကိုမျိုးပေါ်ရှိဟာလာဘာခေါ်မလဲပြည်သူလူထုနည်းနည်းရောင်းချမှုတွေရှိတာပေါ့ဗျာဟိုညနေပိုင်းကျတော့ဟိုကြည့်ရော်တွေကဟိုအဲ့ဒီသူတို့ဘင်္ဂလီကလားတွေမလာတဲ့ခါကျတော့အယောင်းဝင်ရှိတဲ့ခါကျတော့နင်းနေဟိုစိတ်ငြိမ်တာပေါ့
မောင်တော်မြို့နယ်တွင်နေသားဆောင်ရဲတပ်စခန်း3ခုတိုက်ခိုက်ခံရမှုမှာရဲတပ်ဖွဲ့ဝင်9ဦးနှင့်နောက်ပိုင်းနေမြေရှင်းလင်းရေးမှတပ်မတော်သားတချို့လည်းကြာဆုံးခဲ့ရပြီးလက်ရှိအချိန်ထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့စုစုပေါင်း30သေဆုံးခဲ့တယ်လို့အစိုးရကတရားဝင်သတင်းထုတ်ပါတယ်။နေသားဆောင်ရဲတပ်စခန်းတွေတိုက်ခိုက်ခံရမှုအတွင်အကြမ်းဖက်သမားတွေရယူသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမြေရှင်းလင်းရေးကိုတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းဆောင်ရွက်သွားမယ်လို့လဲပြည်ထောင်စုပြည်ထရေးဝန်ကြီးဒုတိယဘိုးချုပ်ကြီးကျော်ဆွေကမနေ့တနင်္လာနေ့ကသတင်းထောက်တွေကိုပြောဆိုထားပါတယ်
။လက်နက်ဆိုတာတက်နက်ကြီးပါသွားရင်ဒုတ်ပဲ။တက်နက်တော့ပါတယ်ကြီးရင်မပါဘူးဆိုရင်ဒုတ်ပဲ။ကြီးစံနဲ့ပါသွားတယ်တက်နက်မှမလဲဒီကြီးစံအလကားပဲ။သူတို့ပါသွားတယ်ဆိုတာတချို့တက်နက်တော့ပါသွားမှန်းတယ်သို့တော်လည်းကြီးရင်ပါမသွားဘူး။တချို့တက်နက်ပါသွားတယ်ကြီးစံပါမသွားဘူး။အဲ့တော့သူတို့မှရောက်သွားတာတွေကအချို့အမြတ်ဖြစ်တာခုမှမရှိဘူး။သို့တော်လည်းဒီလက်နက်တွေမရလို့တော့မဖြစ်ဘူး။ဘာဖြစ်လို့တို့မျိုးတွေကာကိုတောင်းဝင်ရှိတယ်။အဲ့ကြောင့်တရားတို့ကဒီလက်နက်တွေမရမချင်းတော့ short ပြင်းမှာမဟုတ်ဘူး။ပြန်ပြီးရှင်းရမယ်၊ရှာရမယ်
။ဒီကနေ့အင်ကာနေမှာတော့မောင်တော်ဒေတာတွင်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်သူတွေကြားထိတိုက်တွေ့တဲ့သတင်းတွေမရှိသေးပေမဲ့လို့ဒေတာခံတွေကြားမှာတော့လုံခြုံရေးကိုစိုးရိမ်နေကြဆဲဖြစ်တယ်ဆိုပြီးမောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်အမတ်ဦးမောင်အောင်ကပြောပါတယ်။
ဒီလုံကြုံရဲ့အဲ့ရတော့ဒီဘုန်းနံခေါက်ကနေရကြည့်ရတယ်မှာတော့နင်းစွင့်နေရတာပေါ့နော်စွင့်နေရတာဆိုတော့ကျွန်တော်ဒီကြည့်ရတယ်အခုလုံးကတစ်မျိုးနဲ့လုံးကြည့်ရတော့စွင့်ထိတ်လက်နေရတာပါပဲ
အခုအချိန်ထိအကျန်းဖက်တိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်ပြီးဖမ်းဆီးထားသူ30နီးပါးရှိပြီးအများစုကိုတော့မောင်တော်မှာထိန်းသိမ်းထားပါတယ်ဖမ်းဆီးထားသူတွေကိုတရားဥပဒေနဲ့အညီစစ်ဆေးမေးမြန်းနေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးနေသားဆောင်ရဲတပ်ဖွဲ့အကြီးအကဲရဲမှုချုပ်မောင်မောင်ခင်နေရာမှာရဲမှုချုပ်သူရဆန်းလွင်ကိုလည်းအစာထိုးခန့်အပ်လိုက်ပါတယ်ရှင်။
ရ ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုမတင်ကြီးထိုက်ကစူးစီးတင်ပြသွားတော့ပါခုတော့နေဆက်ကနေမွန်ပြည်နယ်ထဲကိုတရားမဝင်ဝင်ရောက်လာသူတွေဖမ်းမိတဲ့တရင်တင်ပြပါောင်းမယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးခီးသွာလာရေးမှာစစ်ဆေးမှုတွေရှိနေတယ်လို့မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတရားမဝင်ခိုးဝင်လာတဲ့သူ38ဦးကိုတပ်ဆိုင်ရာရဲတပ်ဖွဲ့တွေကနေဖမ်းဆီးအရေးယူခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းခြေစိုက်တရင်ထောက်နိုင်ကွန်းအိမ်ကနေအခုလိုတရင်ပေးပို့ထားပါတယ
်ဟုတ်ကဲ့ပါမွန်ပြည်နယ်တွင်းကိုတရားမဝင်ဝင်ရောက်လာခဲ့တဲ့ရခိုင်ပြည်နယ်ဘက်ကလို့ယူဆရတဲ့မွတ်စလင်၁၂ဦးကိုမွန်ပြည်နယ်ရဲတပ်ဖွဲ့ကနေဖမ်းဆီးရရှိခဲ့ပြီးလူဝင်မှုကြီးကြပ်ရေးအဥပဒေနဲ့အမှုဖွဲ့ရေးယူထားတယ်လို့မော်လမြိုင်ရဲတပ်ဖွဲ့မှူးရုံးကရဲမှုအောင်မြင့်ကပြောပါတယ်
သူတို့ဝင်လာတဲ့ပုံစံကတော့သူရခိုင်ကနေပြီးတော့၆တော့၅ရောက်တဖွဲ့ပါတယ်နောက်ပြီးတော့ညောင်ဦးက၅ရောက်တဖွဲ့ပါတယ်မင်းကြီးက၂ရောက်တဖွဲ့ပါတယ်အဲဒီတော့ကသူတို့လမ်းကြောင်းတွေကနေပြီးတော့မှတချို့ကကုန်းလမ်းကြောင်းတွေထွက်လာတယ်တချို့ကရေလမ်းကြောင်းတွေကနှစ်ဖွဲ့ကထွက်လာတယ်ရန်ကုန်ကသူစုရောက်ကြတယ်ရန်ကုန်ကနေပြီးတော့မော်လမြိုင်ကိုတခါသူတို့ကားနဲ့ခေါ်လာခဲ့တယ်ကြလိုက်ထွက်ကားနဲ့ပေါ့သူတို့ခေါ်လာခဲ့တယ်ပေါ့မလေးကြီးသူတို့ပို့ပေးပဲဆိုတဲ့တရင်မျိုးလောက်တာသူတို့ပြည်ရတယ်သူတို့ရောက်ကအဲဥပဒေနဲ့လက်တော်မှရည်ကိုစီစဉ်ထားတယ်ဗျ
တရားမဝင်ဝင်ရောက်လာသူ12ဦးကိုအောက်တိုဘာလ16ရက်နေ့ကမော်လမြိုင်ဝေးပြေးရင်မှာဖမ်းဆီးရမိတာဖြစ်ပါတယ်အဖမ်းစည်းခံရသူ12ဦးဟာမြန်မာစကားပြောဆိုတတ်တာမရှိသလိုသူတို့ရဲ့မူရင်းစာတိကိုစစ်စစ်နေစေလို့ရင်းမှုအောင်မြင့်ကဆက်ပြောပါတယ
်သူတို့လည်းဘာသာပြန်နဲ့လေ့ရတာပေါ့နော်မြန်မာစကားမပေါက်တာတော်တော်များတယ်ဗျတချို့ကလေတီးကြည့်နေတယ်ဗျသူတို့ကြည့်ရလေတက်တင်တာကိုကြောက်တော်တို့ငင်းပြားတို့ညောက်ဦးတို့လေလက်မြစစ်စစ်တီးကြည့်နေတယ်ဗ
ျအလားတူကရင်ပြည်နယ်မြောက်ဒီမြို့နယ်တွင်းမှာထိုင်းနိုင်ငံကနေတစင်တရားမဝင်ခိုးဝင်လာတဲ့ပင်ဂလီ26ဦးကိုအော်တိုဘလ13ရက်နဲ့14ရက်နေ့တွင်မှာဖမ်းဆီးရရှိခဲ့တယ်လို့မြောက်ဒီမြို့မှရဲစခန်းတာဝန်ရှိသူတို့ကအခုလိုအတည်ပြုပြောဆိုပါတယ်
73ရက်နေ့တုန်းကထွန်းလင်းခေါ်လက်တီမနာပါ20ရောက်အဲ20ရောက်ကိုကျွန်တော်တို့တော့က73ပြည့်နဲ့ယူထားတယ်74ရက်နေ့ကမနိုချက်ကူမာပါ6ရောက်ခုလိုလဲတော့က73ပြည့်နဲ့ဆိုဒီလိုကခိုင်းနိုင်ငံဘက်ကနေရောတရားမဝင်ပြန်လည်ဝင်ရောက်တော့ဗျ
လက်ရှိတရားမဝင်ခိုးဝင်လာတဲ့ဖမ်းဆီးခံရသူတွေကိုလူဝင်မှုကြီးကြပ်ရေးအဥပဒေပုံမှန် 73 တဲ့အရာအရေးယူထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်သက်တစ်ပတ်တုန်းကရခိုင်ပြည်နယ်တွင်းမှာစူဖို့အချမ်းဖက်မှုတွေဖြစ်ပွားခဲ့တယ်လို့တမတော်ကနေနေမြေစုမှုရေးနဲ့လုံခြုံရေးယူနေရတဲ့အခြေအနေမှာရှိနေပါတယ်ရခိုင်ပြည်နယ်ရေကင်းဖြစ်လာပြီးနောက်ပိုင်းခရီးသွားလာရေးတွေမှာစစ်ဆေးမှုတွေရှိလာခဲ့တယ်လို့အထူးသဖြင့်မူဆလင်တွေခရီးသွားလာမှုအပေါ်မှာစစ်ဆေးမှုတွေများလာတယ်လို့ခရီးတဲ့သူကပြောပါတယ်
ရှင်ခဲ့တာကကျွန်တော်တို့မင်းညာဒီမော်လမြိုင်နေဆိုင်ကောင်းလာတာလေနှစ်ခါတော့ကားပေါ်မှာတက်ရှိတယ်သူတို့ရှိတဲ့နေရာကဒီမြို့အထွက်တိုးဂိတ်ဒီမှာဟောလေတိုးဂိတ်ကျော်ပြီးရတဲ့ရဲကားချတာလေရဲကားချလာပြီးရဲကားဒီစပရာတွေချရနေပြီးတော့မှတ်ပုံနေစရာပေါ့အဲ့ဒါတောင်းကြည့်တယ်တောင်းကြည့်ပြီးတော့ကားပေါ်တက်လာပြီးတော့အထူးသဖြင့်ကလားတွေလည်းမေးတာတချို့ကထောက်ခံတာနဲ့သွားတယ်လေတချို့ကဒီမှတ်ပုံနေတောင်းောက်ချုံနဲ့သွားတယ်သူတို့ကမေးတာကလာရီပဲမေးတာများတယ်။ဆန်တဲ့လူတွေကမမေးပါဘူး။ဒီရခိုင်ဘက်ကပြောကပဲရှင်းတယ်လေ
။အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်သောမြို့နယ်ကနေကြဆောက်ရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတပ်မတော်အနေနဲ့နေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကလည်းနေရကနဲ့တင်းချောင်လာနေမှုတွေရှိနေပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုတွေနဲ့ပတ်သက်ပြီးလူခုရေးလှုပ်ရှားသူတွေကစိုးရိမ်မကင်းသဘောထားတွေပြောဆိုနေချိန်မှာတရားဥပဒေနဲ့ညီမျှမျှသာသာဆောင်ရွက်သွားမယ်လို့မနေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရားကျင်းပခဲ့ရမှာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အခုလိုကြမ်းဖက်တိုက်ခိုက်ခံရပြီးဒေသတွင်းလုံခြုံရေးရခီးသွန်းလာရေးမှာစစ်ဆေးမှုတွေတင်းကျလာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့သွားတာပါ။ခုတော့စကိုင်းတိုင်းအတွင်းဖမ်းဆီးခံအလုသမားတွေရုံးထုတ်တဲ့သတင်းတင်ပြပါမယ်ရှင်။စကိုင်းတိုင်းတစ်အချောထဲဆက်ယုံကအလုဖြုတ်လိုက်တဲ့အတွက်ဧပြီလမှာဆန္ဒပြကြတဲ့အလုသမားတွေနဲ့သူတို့ကိုဝန်ရံကြတဲ့ပြည်သူနဲ့အကြောင်းသားတွေအပါအဝင်ဖမ်းဆီးထိန်းသိမ်းထားခဲ့တဲ့လူ15ဦးကိုအောက်တိုဘာလ18ရက်နေ့ကတပ်ကုန်းမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။သူတို့ကိုဆွဲဆိုထားတဲ့ပုံမှန်တချို့ကိုပယ်ဖျက်ပေးခဲ့တယ်လို့အမျိုးသမီး3ဦးကိုတော့ကိုပိုင်အာမခံနဲ့ပြန်လွှတ်ပေးခဲ့ပါတယ်။အကြောင်းစုံကိုတော့ MAAA မှာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းတစ်အချောထဲဆက်ယုံမှာအလုလုနေတဲ့အလုသမားတွေအနေနဲ့အလုရှင်ကသူတို့ကိုအလုထုတ်ပြလိုက်တဲ့အတွက်နှစ်လကျော်ကြာတဲ့အထိစက်ရုံရှိမှအလုလုခေပြန်ရရေးအတွက်တောင်းဆိုခဲ့ပြီးတဲ့နောက်အလုရှင်နဲ့အလုသမားဝန်ကြီးဌာနကဖြေရှင်းပေးနိုင်တာမရှိဘူးဆိုကဧပြီလ29ရက်နေ့ကစပြီးနေပြည်တော်ကိုချီတက်ခဲ့တာပါဒီနောက်မှာတော့နေပြည်တော်အဝင်တက်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးသူတို့ကိုရုံးထုတ်စစ်ဆေးနေတာဟာ9လကျော်ကြာခဲ့ပြီဖြစ်ပါတယ်အောက်တိုဘာလ18ရက်နေ့တုန်းကတော့သူတို့ကိုဆဲဆိုထားတဲ့ပုံမှန်တချို့ကိုပယ်ဖျက်ပေးခဲ့ပြီးတဲ့နောက်အမျိုးသမီး3ဦးဟာကိုပိုင်ခံဝင်နဲ့ပြန်လွတ်လာတာဖြစ်တယ်ဆိုပြီးအလုသမားရဲ့ရှေ့နေဦးအောင်သရိန်ထွန်းကပြောပါတယ်
။ကျောင်းသားသမဂ္ဂကမယ်ယူစင်စားအောင်ပါမယ်။လွတ်လပ်တော့အလုသမားသမဂ္ဂအဖွဲ့အစည်းကဆိုရင်အမျိုးသမီးအလုသမား2ယောက်ပါ။အလုံးအမျိုးသမီး3ယောက်လွတ်လာပါတယ်ဗျ။
ဒါလည်းအကြောင်းရင်းကအစွဲခံရတာအလုံး15ယောက်အစွဲခံထားရတယ်လေအဲဒီအစွဲခံရတဲ့15ယောက်ထဲကနေပြီးတော့3ယောက်ကိုလွှတ်လိုက်တာပါ3ယောက်ကိုလွှတ်လိုက်တာကအလုံးကိုဆွဲထားတာ143 145ဥပဒေနဲ့ဆန့်ကျင်တဲ့အစုဝေး145ဥပဒေနဲ့ဆန့်ကျင်တဲ့အစုဝေးမှာပါဝင်မှု140ရုံးရင်းဆိုင်ကဖြစ်မှု55ခါဝေးနိုင်ငံတော်အစီအမံပြည့်စုံမှုဆိုတဲ့ဥပဒေပုံမှန်4မျိုးနဲ့ဆွဲထားတာပါအမျိုးသမီး3ယောက်ကိုတော့140ရုံးရင်းဆိုင်ကဖြစ်မှုဆိုတဲ့ပုံမှန်ဖြုတ်လိုက်ပါတယ်နောက်တစ်ခုက55ခါဝေးနိုင်ငံတော်အစီအမံပြည့်စုံမှုဆိုတဲ့ပုံမှန်ထုတ်လိုက်ပါတယ်ဒါကြောင့်မလို့အဲ့ဒီပုံမှန်နှစ်ခုကအာမခံပေးလို့ရတဲ့ပုံမှန်တွေဖြစ်တဲ့အတွက်ကြောင့်မလို့ကိုပိုင်ခံဝင်နဲ့အာမခံနဲ့ပေးလိုက်တဲ့အတွက်အာမခံနဲ့လွတ်မြောက်လာတာပါဗျဟုတ်ကဲ့
လာမယ့်အောက်တိုဘာလ28ရက်နေ့မှာတော့သူတို့အားလုံးအတွက်အပိသက်အမိန့်ချမှတ်တော့မှာဖြစ်တယ်လို့လည်းဆိုပါတယ်
ကျန်တဲ့အမျိုးသားတွေကို143 145 505ဆိုတဲ့ပုံမှန်3ခုနဲ့ဆွဲချက်တင်လိုက်ပါတယ်140ဆိုတဲ့ရုံးရင်းဆိုင်ကဖြစ်မှုဆိုတဲ့ပုံမှန်တော့ပြုတ်သွားပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျအခုဒါမဲ့တနင်္လာနေ့ပေါ့အခုလာမဲ့တနင်္လာနေ့မှာအပိဓာအမိန့်ချမှတ်ပါမယ်ခင်ဗ
ျလူသမားတွေဟာလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကစပြီးနေပြည်တော်ကိုခြိတက်ခဲ့တာပါအဲ့ဒါကြာခြိတက်ခဲ့ပြီးမှတော့နေပြည်တော်မှာအလို့သမားခေါင်းဆောင်တွေကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါညှိနှိုင်းမှုကာလ9ရက်တာကာလအတွင်းတပိတ်ကိုယာယီရပ်နားထားပြီးလူသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်ဒီနောက်ပြည်လဲမှုတွေမရတဲ့အတွက်ဆက်လက်ချီတက်ဆန္ဒပြရာကနေသူတို့ကိုနေပြည်တော်ဝင်တက်ကုန်းမြို့မှာအင်အားသုံးဖမ်းဆီးလိုက်ပြီးတရားစွဲဆိုခဲ့တာပါအခုဆိုရင်ထိတ်သိမ်းခံနိုင်ရတာဟာ9လကျော်ကြာပြီဖြစ်ပါတယ်မြန်မာပြည်မှာတော့အစိုးရအသစ်တက်လာပေမဲ့အလို့သမားရဲ့ policy တွေကိုတိတိကျကျလုံဆောင်နိုင်မှုတွေအားနည်းနေစေဖြစ်တာကြောင့်အရင်အစိုးရလက်ထက်ကလိုပဲအလို့သမားပြဿနာတွေကတော့ရှိနေသေးပဲဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကတော့ဝေဖန်ထောက်ပြနေစေဖြစ်ပါတယ်ရှင
်ရရှိမှာပြSCE တနင်္ဂနွေပြစ်ခတ်ရစေးရီတနှစ်မြောက်ခန္ဓာကျင်းပရာမှာလက်ရှိအစိုးရရဲ့ငင်းငိုင်းလမ်းပြမြေပုံတရက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်။နိုင်ငံရေးမှုပေါင်းပြင်ဆင်ပြီးတဲ့နောက်ကျင်းပတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ့ဒီဖွဲ့စည်းပုံနဲ့ညီရွေးကောက်ပွဲကျင်းပရေးနဲ့နောက်ဆုံးအဆင့် Democratic Federal ပြောင်းစုတိဆောက်ရေးဖြစ်ပါတယ်။ဒီလမ်းပြမြေပုံအဆက်ဆက်ဟာဘလောက်ထိလက်တွေ့ကျပါသလဲ။အဲ့ဒီအတွက်ဘာတွေအခက်အခဲတွေရှိနိုင်မလဲ။လာမယ့်အင်ဂါနေ့ဒဲအဒီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလို့သူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဒီကနေ့ည9နာရီတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာတင်ပြဆက်ရအောင်ပါ။ American ပြည်ထောင်စုမှာသမ္မတလောင်းနှစ်ဦးဖြစ်တဲ့ Democratic သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့တတိယမြောက်နဲ့နောက်ဆုံးဖြစ်တဲ့အခြေတင်စကားစစ်ထုတ်ပွဲကို Nevada ပြည်နယ် Las Vegas မြို့မှာမနေ့ပြန်ဗုဒ္ဓဦးနဲ့မှာကျင်းပမှာပါ။လူမှုအမြင်စစ်တမ်းကောက်ယူကြည့်တာတွေမှာတော့ Trump က Clinton နောက်မှာရှိနေပြီးရွေးကောက်ပွဲမကျင်းပမီသုံးပတ်သာကြာတော့တဲ့အချိန်မှာဒီအခြေအနေကိုပြောင်းပြစ်ဖို့ဒီဗုဒ္ဓဟူးနေ့စကားစစ်ထုတ်ပွဲက Mr. Trump အတွက်နောက်ဆုံးစူးစမ်းနိုင်သေးတဲ့အခွင့်အရေးလည်းဖြစ်ပါတယ်။ VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းလွှာကိုမှအေးတနာကျော်ကပြောပြထားပါရှင
်။အခုရက်ပိုင်းတွေအတွင်းပြုလုပ်တဲ့လူမှုအမြင်စစ်တမ်းကောက်ယူချက်တွေမှာ Hillary Clinton နောက်မှာ600ခိုင်နှုန်းလောက်ထောက်ခံမှုရောင်းနေနေတဲ့ Donald Trump အတွက်ဒီနောက်ဆုံးစကားစစ်ထိုးပွဲကတိတ်ကိုအရေးကြီးရပါ Mrs. Clinton ရဲ့နိုင်ငံရေးရန်ရည်ရနဲ့ဗလိုက်မှုရှိတဲ့သတင်းမီဒီယာနဲ့သူတို့ရင်းဆိုင်တိုက်ပွဲဖြစ်နေရတာပါဆိုပြီးတော့ Mr. Trump ကသူ့ကိုထောက်ခံသူတွေကိုတတိပေးထားပါတယ
် This is a rigged system folks but we're not going to let it happen
ဒီညခင်ဗျားတို့ကိုပြောမယ်သူတို့ရဲ့စနစ်ကြီးကကလင်ကကြစ်လှုပ်ထားတဲ့စနစ်ကြီးပါကျွန်တော်တို့ဒါကိုအဖြစ်ခံလို့မရပါဘူ
းဒါပေမဲ့ဒီလို Trump မျက်ပြောဆိုချက်ကို Republican တချို့ကတော့လက်မခံပါဘူးပြီးတော့အရင်က Mr. Trump ကအမျိုးသမီးတွေပေါ်မှာမတော်တရားချင်းကပ်မှုတွေရှိတယ်လို့အမျိုးသမီးအတော်များများဆွဆွဲလာတာကိုအခုလိုသူကပြန်ပြီးတော့ညင်သွားခဲ့ပါတယ
် These are lies being pushed by the media and the Clinton campaign to try and keep their grip on our country
ဒါတွေကဒီနိုင်ငံကိုချုပ်ကန်လို့အတွက်မီဒီယာတွေနဲ့ Clinton မဲဆွေကြီးကစွပီးတဲ့အလိမ်ညာတွေပါတခုမှမမှန်ပါဘူးအလုံးကယာနှုံးပြေလှုပ်ကြံဆက်ခင်းထားကြတာပါ
Mrs. Clinton ကတော့အခုရက်ပိုင်းတွေအတွင်းမှာစကားစစ်ထုတ်ပွဲအတွက်အထူးအာရုံစိုက်ပြင်ဆင်နေတာပါ သူ့ရဲ့အီးမေးလ်တွေပေါက်ကြားတယ်ဆိုပြီးတော့ငင်းပွားစရာတွေဖြစ်နေတဲ့ကြားကသူ့ရဲ့မဲဆွေရေးလုပ်ငန်းတွေကိုသူ့တိုင်းပြည်အတွက်လုပ်မယ်လို့ပြောထားတဲ့ကိစ္စရပ်တွေအပေါ်မှာပဲဆက်ပြီးတော့အာရုံစိုက်နှိုင်ဖို့ကြိုးစားနေပါတယ်
Number one, we've got to get the economy working for everyone, not just those at the top. And we can do this.
Number two, we've got to get the economy working for everyone, not just those at the top. And we can do this. And we've got to get the economy working
for everyone, not just those at the top. Mrs. Clinton, Mr. Barack Obama, and Mr. Obama, and Mr. Obama, are going to be here.တလောကထွက်လာတဲ့ဗီဒီယိုထဲမှာ Mr. Trump ကအမျိုးသမီးတွေပေါ်မှာစော်ကားပြောဆိုတာနဲ့ပတ်သက်လို့သမ္မတကတော် Michelle Obama က
This was a powerful individual speaking freely and openly about sexually predatory behavior.
ဒါဩဇာအရှိန်ဝါကြီးမားသူတယောက်ကတကယ့်ကိုတနာယူတူးလိုမျိုးစိတ်ထဲမှာရှိတဲ့အတိုင်းပြောနေခဲ့တာပါ
Mr. Trump ကအမျိုးသမီးတွေကြောင့်ညံ့ညံ့ညံ့ပြောထားတဲ့ဗီဒီယိုထွက်လာသလိုအမျိုးသမီးတော်တော်များများကလည်းသူ့ရဲ့မတော်တရားချင်းကပ်မှုဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာသူ့ကိုထောက်ခံသူအရေးအတွက်ကြားသွားတာဖြစ်တယ်လို့နိုင်ငံရေးအကဲခဲ Tom DeFrank ကသုံးသပ်ပါတယ
် This is not the behavior that's going to endear him to college educated white women.That's who he needs.
အဲ့ဒီလိုမျိုးတွေဖြစ်သွားတော့သူ့ကိုပညာတတ်အဖြူအမျိုးသမီးတွေကကြိုက်ကြတော့မှာမဟုတ်ပါဘူး။သူကလည်းသူတို့စီကထောက်ခံမှုရမှာဖြစ်မှာပါ။
မနေ့ပြန်ကျင်းပမယ့်နောက်ဆုံးပိတ်စကားစစ်ထုတ်ပွဲကို Trump နဲ့ Clinton မတူတဲ့ချင်းကပ်နည်းတွေတုံးကြလိမ့်မယ်လို့ Republican မဟာဗျူဟာအကြံပေး John Free Harry ကပြောပါတယ
်။ I think Hillary is going to play it safe because I think she believes she has the lead. I think Trump is going to go for broke.
Hillary ကတော့သူ့ရှေ့မှာရှိနေတယ်ဆိုပြီးတော့သူ့ကိုသူဒုက္ခရောက်မဲ့ကိစ္စမျိုးတွေပြောမှာမဟုတ်ပါဘူး။ Trump ကတော့အလောင်းစားလုပ်ပါလိမ့်မယ်။ Hillary ကိုအမိလိုက်ဖို့လုပ်ပါလိမ့်မယ်။သူ Hillary ကိုတိုက်ခိုက်ပြောဆိုတာတွေလုပ်မှာပါ
။မဲဆွယ်စည်းရုံးမှုတွေအတွက်နောက်ဆုံးသတင်းပတ်တွေတည်းရောက်လာတဲ့အခုလိုအချိန်မျိုးမှာသမ္မတလောင်းနှစ်ဦးဟာရွေးကောက်ပွဲအတွက်အနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်မယ်။နှစ်ဦးလုံးကိုထောက်ခံမှုတိတ်မကွာတဲ့ပြည်နယ်တချို့ကိုအထူးအာရုံစိုက်ကြလိမ့်မှာဖြစ်ပါရဲ့ရှင
်။မိုင်တနာကျော်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA ရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
။ Iran နိုင်ငံမိုးဆွေမျိုးကို IS စစ်သွေးကြွားတွေလက်ထက်ကနေပြန်လည်တည်ရင်ဖို့ Iraq တပ်ဖွဲ့တွေနဲ့ Khat လက်နက်ကင်တပ်ဖွဲ့တွေထိုးစစ်ဆင်နေကြတာနဲ့အမျှမိုးဆွေမျိုးအပြင်ဘက်ကကြေးရွာတချို့ကိုပြန်လည်တည်ယူထားနိုင်ပြီလို့ပြောပါရယ်။ပထမနေ့မှာကတဲ့ကိုပဲဒီမြို့ရဲ့နယ်နိမိတ်စတူဒီယံကီလိုမီတာ200လောက်ကိုတည်ယူနိုင်ခဲ့တယ်လို့ Khat ဒေသအကြီးအကဲ Masud Barzani ကပြောပါရယ်။အမေရိကန်ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေဆောင်အကူအပြင် Sunni မျိုးနွယ်စုတပ်ဖွဲ့တွေရောရှီယာပြည်သူစစ်တပ်ဖွဲ့တွေပါပါဝင်ပြီးဒီနေ့ဒုတိယမြောင်းတွေဆက်လက်ထိုးစစ်ဆင်နေကြတာပါရှင်။စီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့အပေါ်စီးရီးယားသမ္မတဘက်ရှားရဲ့အာဆက်တပ်ဖွဲ့တွေနဲ့ရုရှားလေယာဉ်တွေရဲ့ဗုံးကြက်တိုက်ခိုက်မှုတွေကိုရစ်ဆက်လိုက်ပြီးလို့ရုရှားကပြောပါတယ်။ကြာသပတေးနေ့မှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တွေမတိုင်ခင်မှာအခုလိုကြိုတင်ရစ်ဆက်လိုက်တာပါ။ဗုံးကြက်တိုက်ခိုက်မှုတွေကိုဒေသစံတော်ချိန်မနက်7:00နာရီမှာရစ်ဆက်မှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုဂူကရုပ်မြင်သံကြားကနေဒီနေ့ပြောဆိုလိုက်တာပါရှင်။အိန္ဒိယနိုင်ငံညူးဒေလီမြို့တော်ကိုဒီနေ့နေ့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်ကိုဒီကနေ့မှာတော့ဒီအိန္ဒိယဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြေညာပါတယ်။နှစ်နိုင်ငံအကြားပုံမှုကောင်းမှုနဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့မျှော်လင့်တဲ့အကြောင်းတောင်ဆန်းစုကြည်ကသတင်းတောက်တွေကိုပြောသွားပါတယ်။တောင်ဆန်းစုကြည်ကညူးဒေလီမြို့တော်မှာအိန္ဒိယသမ္မတပရာနက်မူကာဂျီနဲ့တွေ့ဆုံသလိုအတိုက်ခံကွန်ဂရက်ပါတီကောင်ဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံပါတယ်။မနေ့ပြန်ပုံထူးနေ့ကျရင်တော့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့တိကျတွေ့ဆုံမှာဖြစ်ပါတယ်ရှင်။ထိုင်းပြည်ရဲ့ဘူမိပေါ်အဗ်ဒူရာဒက်နဲ့ရာဆန်သွားတာကြောင့်ထိနှက်ဆက်ခံမှုကိစ္စမဆောင်ရွက်ခင်မှာဘယင်မင်းမြတ်အတွက်15ရက်ကြာဝန်ထမ်းချင်းအထိမ်းမဲ့သတ်မှတ်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကဒီကနေ့ပြောဆိုပါရယ်ထိနှက်ဆက်ခံမဲ့ကိစ္စနဲ့ပတ်သက်လို့ပြည်ပုံနဲ့ညီဆောင်ရွက်မှာဖြစ်လို့ပြည်နှီးပြည်ပါကထိုင်းနိုင်ငံသူနိုင်ငံသားတွေဒီအတွက်စိုးရင်စရာမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောပါရယ်ရှင
်တရင်အချင်းချုပ်ကမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကရှားပေါင်းပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါရယ် VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းတို့မီတာ24 25 51နဲ့လိုင်းလာမီတာ190ရုပ်ကနေတဲ့ထုတ်လွှင့်ပေးသွားအောင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလာပါစေရှင
်。
This program has come to you from the Voice of America, Washington.